တော်ရရှိပါခင်ဗျာ NLD အစိုးရတာဝန်ယူခဲ့တဲ့အခု2016စက္ကွန်ဘဏ္ဍာနှစ်အတွင်းနိုင်ငံခြားကုန်သွယ်မှုမှာသွင်းကုန်ကအမေရိကန်ဒေါ်လာ15ဘီလျံဘူးရှိခဲ့ပြီးကုန်တင်ပို့နိုင်မှုကဒေါ်လာ10ဘီလျံစွန်းစွန်းဘူးပဲရှိခဲ့တဲ့အတွက်ကုန်သွယ်ရေးလုံငွေပြမှုဟာ5ဘီလျံနီးပါးအတိအကျပြောရရင်ဒေါ်လာ 4.8 ဘီလျံအထိအရှုံးပေါ်ခဲ့ပါတယ်ဒီတစ်နှစ်တာအတွင်းစီးပွားရေးနဲ့ပတ်သက်လို့အစိုးရကအကြမ်းမြင့်မူဝါဒ12ချက်ကိုပဲချမှတ်နိုင်ခဲ့ပြီးစီဝိုင်းဥမော်လာအောင်ဘလူနီလန်တွေနဲ့ချင်းကက်ဖော်ဆောင်သွားမလဲဆိုတာမဟာဗျူဟာအသေးစိတ်လမ်းကြောင်းကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားမချပြနိုင်ခဲ့တဲ့အပေါ်စီဝိုင်းလိလာသူပညာရှင်တွေကြားမှာအတော်လေးအားမလို့အမရဖြစ်ခဲ့ကြရပါတယ်စီဝိုင်းဥမော်အောင်မစွမ်းဆောင်နိုင်ခြင်းမှာကုန်သွယ်ရေးမှာရောအစိုးရဘတ်ဂျက်မှာပါလုံငွေပြနေတဲ့အပြင်ရှင်းလင်းပြတ်သားတဲ့မူဝါဒမရှိတာကြောင့်မြမစီဝိုင်းရှေ့လာလာဟာစိုးရိမ်မကင်းစရာဖြစ်နေစေပဲလို့စီဝိုင်းပညာရှင်တူဖြစ်သူဦးစောမြင့်မောင်ကတုံ့ပြန်ပါလေ
။ခုကဟိုစိတ်တက်ဖြစ်စ်ပုတ်ခံပြီးတော့ 4.something ဘီလီယံဆိုတော့တကယ်လို့ဒါခုနစီးပွားရေးဖွံ့ဖြိုးတက်နေတဲ့ solution လို့ဒီလို trade deficit ကဖြစ်လေအတိတ်အကြောင်းမဟုတ်ဘူးပေါ့ဗျာ။အစိုးရရဲ့ရာသုံးမှန်းကြီးမှာလည်း deficit ကတောက်လျှောက်ဖြစ်နေတယ်။အဲ့ဒါလည်းသိမကောင်းဘူး။အဲ့တော့ဒီလိုဟာအကုန်လုံးခြုံပြောမယ်ဆိုလို့ရှိရင်တော့လည်းအစိုးရရတယ်ပေါ့ခုတိုင်းနဲ့တွားနေလို့ရှိရင်ဆက်တာကကျွန်တော်တို့ကအစိုးရရဲ့စီးပွားရေး policyအစ်ဒီကြကြ backside တာတွေဘလို့လုပ်မယ်ဆိုတော့ဟာမျိုးသူတို့က strategy ပေါ့နော်အဲ့ဒါလေရှင်းရှင်းလင်းလင်းနဲ့မသိရဘူးသူတို့ပြောတဲ့12ချက်တို့ဘာလို့ဆိုတာတွေကရေပုံရည်သိမ့်ဆန်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကလည်းလည်းပြောရတာခက်တယ်ပေါ့ဗျာအားရစရာကြီးတော့မရှိဘူးပေါ့
နိုင်ငံခြားကုန်သွယ်မှုလုံငွေပြမှုပြဿနာကိုကုစားနိုင်ဖို့အတွက်စီမံကိန်းနဲ့ဗန်ဒါယီဝန်ကြီးဌာနကလာမယ့် 2018 ဗန်ဒါနှစ်မှာကုန်သွယ်မှုကိုဒေါ်လာ29ဘီလျံဘူးအထိရောက်အောင်မြှင့်တင်ပြီးပို့ကုန်ကိုဒေါ်လာ14ဘီလျံသွင်းကုန်ကိုဒေါ်လာ15ဘီလျံထားပြီးကုန်သွယ်ရေးလုံငွေပြမှုကိုဒေါ်လာ1ဘီလျံအထိပဲကျန်အောင်လျှော့ချသွားဖို့ပြည်ထောင်စုအစိုးရထံဘတ်ဂျက်တင်ပြထားတယ်လို့ဆိုပါတယ်။အဲဒါပေမဲ့မရှင်းလင်းတဲ့မူဝါဒတွေအောက်မှာဘလို့အကောင့်ထဲဖော်သွားမလဲဆိုတဲ့မဟာဗျူဟာလမ်းကြောင်းနဲ့အသေးစိတ်အချက်အလက်တွေမသိရတဲ့အပေါ်မှာရှေ့လျှောက်စီးပွားရေးအလားအလာကိုခံမှန်းတွက်ဆဖို့အတော်ခက်ခဲနေဦးမယ်လို့စီးပွားရေးပညာရှင်တွေကထောက်ပြကြပါတယ်။လယ်ယာကဏ္ဍအပအဝင် SME လို့ခေါ်တဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်လှုပ်ဆောင်မယ်ဆိုတဲ့ရခိုင်အစိုးရအဆက်ဆက်ချမှတ်ခဲ့တဲ့မူဝါဒကိုဆက်လက်အကောင့်ထဲပေါ်သွားမယ်ဆိုတာလောက်ပဲအစိုးရတက်ကပြောဆိုထားပြီးဘလူနီလန်တွေနဲ့ဖွံ့ဖြိုးတိုးတက်လာအောင်လုပ်မလဲ SME လုပ်ငန်းတွေကိုဘလူနီလန်တွေနဲ့ပံ့ပိုးကူညီသွားမလဲဘယ်ကဏ္ဍတွေကိုဦးစားပေးလှုပ်ဆောင်သွားမလဲဆိုတဲ့လမ်းကြောင်းမူမဲမဲရရမရှိတဲ့အတွက်ရှေ့အနာဂတ်အလားအလာကိုမှန်းဆတွက်ချက်ဖို့ခက်ခဲနေစေပဲလို့စီးပွားရေးပညာရှင်ဦးစောမြင့်မောင်ကပြောပါတယ်
အဲ့ရကြဖြစ်တယ်လားမဖြစ်လားဆိုအစိုးရရဲ့စီမံကိန်းပညာသူတိတိကျကျသိရရင်ကျွန်တော်တို့ပြောလို့ရတယ်ပေါ့ခုဟာမဲ့ဒါအဲ့လိုတိတိကျကျမပြောတော့ရေပုံရလည်းပြောတာဖြစ်နေတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ပြောရမှာတော့ခက်တယ်ပေါ့နော်ဘာလို့ဆိုတော့တိုင်းနိုင်ငံတိဆောက်ရေးတိဆောက်နေတဲ့ကာလဆိုတဲ့ခါမှရရင်တော့လိုအပ်ချက်တွေကတော့ရှိနေမှာပေါ့ဗျာသို့တော့ဒီလိုအပ်ချက်တွေရှိနေတဲ့အထက်မှာဘယ်ဆိုင်တာဘယ်လိုတောင်းပေးပြီးတော့ဘယ်လိုကိုပြောအောင်လုပ်မယ်ပညာတို့တိတိကျကျသိရလို့ရှိရင်ကျွန်တော်တို့ပြောလို့ကောင်းတာပေါ့ခုမှအဓိကကြတဲ့စက်တန်နဲ့ပတ်သက်လို့အဓိကကြတဲ့အမြန်ညပိုင်ဆိုင်မှုတွေဘယ်လိုလုပ်မလဲဒီမှာဆက်ပြေးနေတဲ့ပတ်သက်တဲ့ဟာတွေလေသမားတွေဘယ်လောက်ထိအောင်ကျွန်တော်တို့ဖွင့်ပေးမလဲဘယ်လောက်ထိအောင်ကျွန်တော်ပရိုမိုးလုပ်မလဲအော်ရင်းနှီးတွေလိုအပ်တဲ့ဒီဆက်ပြေးတွေတို့ဘာလို့တက်နိုလော်ဂျီနဲ့ပတ်သက်တဲ့ finance တွေဘာလို့ဘယ်လိုလုပ်မလဲဆိုတာဒီတိကျဘာမှမဖြစ်လာဘူးဗျာတစ်ချက်အဲ့တစ်ချက်ကနိုင်ငံမီးပေါ့SME တွေအပေးရတာပြောတာအပေးတယ်ဆိုတာလျှောက်လို့ပြောလာတာပဲဒါပေမဲ့ကျွန်တော်တို့ကဖြစ်စီနေတာကအဲ့ဒီဘယ်လိုအပေးမှလဲတကယ်တမ်းကိုအဲ့ဒီစိတ်ဓာတ်ပြင်ပြလာအောင်လိုအပ်နေတဲ့အချက်တွေအမှတက္ကသိုလ်ကြီးတွေကျွန်တော်ဘယ်လိုပေးမှလဲဒါ financing ဘယ်လိုလုပ်မှလဲအမှတို့ဈေးကွက်တွေဘယ်လိုရှာပေးမှဒါမှမဟုတ်လို့ရှိရင်လည်းသူတို့သက်ဆိုင်တဲ့ဒီလုပ်ငန်းလေးတွေကဒီရှိရတဲ့ data ပြင်ပြရတဲ့အလုပ်ကရရှိ20နေပြီးတော့ဘယ်လိုလုပ်မှလဲစတဲ့တိတိကျကျတွေဘာမှအခုတည်းကမသိရဘူးပြောလည်းမပြောဘူးပေါ့အမှားပြီးမှကျွန်တော်တို့ကခုနကပြောဆိုခရမ်းစားတဲ့ဒီ import export ပေါ့နော် trade deficit ဖြစ်တာကတကယ်တော့ဒီ export လုပ်တဲ့ sector ဒါ private sector ဗျ private sector ဆိုတာကတကယ်ကြတာ SME တွေကြီးပဲဗျကျွန်တော်နိုင်ငံမှာဒါ60ရာခိုင်နှုန်းရှိ SME အဲ့တော့ SME တွေကိုကျွန်တော်တို့ကပို့ပြီးတော့သူဖွင့်ပြတော့လုပ်နိုင်မယ်ဆိုရင်သူတို့ export တက်လာမယ်ဆိုရင်ခုအဲ့ဆိုဆိုကျွန်တော်စကားတဲ့ဒီ balance of trade ကလည်းသူကပြောင်းသွားနိုင်ရရှိတာပေါ့ဒီအလားတူကျွန်တော်တို့ကအမအခုနဲ့ပတ်သက်လို့ဟိုတုန်းကလည်းဆန်တင်ပို့မလို့ဆန်တော့မဟုတ်ဘူးတခြားကတော့ agriculture product တွေပါတယ်ဘယ်လိုပို့ပြီးတော့ဒီ cash crop တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားပေးမလဲအဲ့လိုဆိုလို့ရှိလို့ရှိရင် export ကဘယ်လိုတက်လာမလဲဆိုတဲ့ဟာမျိုးကတိတိတတ်တာကြီးဘာမှမသိရဘူးဖြစ်နေတယ် manufacturing sector နဲ့ agriculture sector တွေကိုကျွန်တော်တို့ဘယ်လိုကွန်ပျူတာလုပ်မလဲဘယ်လိုအပိတ်ကူညီလုပ်မလဲဆိုတဲ့သူ့ strategy plan တွေအဲ့ဒီဟာကိုကျွန်တော်တို့သိကျင်တာအဲ့ဒါမှကကိုယ်မနေနေမသိအောင်ဖြစ်နေတယ်အဲ့တော့ပြောရတာကတော်တော်ခက်တယ်ပေါ့နော်
ရန်ကုန်မြို့အခြေစိုက် PDAM လို့ခေါ်တဲ့မြန်မာနိုင်ငံနိုင်ငံရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအသင်းရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာမင်းညိုကတော့ NLD အစိုးရရဲ့ပြည်ပြင်ပြောင်းလဲရေးမှာနှေးကွေးမှုတွေနဲ့အတူတကြံပိတ်ရက်9ရက်လား10ရက်လားဆိုတဲ့မူဝါဒမျိုးချမှတ်ရမှာတောင်မှကမောက်ကမတွေဖြစ်ခဲ့ရတဲ့အတွက်ရှေ့အလားလာပေါ်ပြည်သူတွေစိုးရိမ်မကင်းစရာဖြစ်လာရတယ်လို့ထောက်ပြပါတယ
်ဒီနှစ်တွေအတော်အတွင်းမှာလှုပ်တင်လှုပ်တိုက်တာတွေပေါ့လမ်းပန်းတွေလိုတယ်တရားတွေလိုတယ်ဆက်သွယ်ရေးတွေလိုမယ်လိုတဲ့ဟာတွေပေါ့ဗျာအများကြီးရှိတာပေါ့အထူးသဖြင့်တော့ကျွန်တော်စီဝါရေးဖွံ့ဖြိုးတိုးတက်စီစဉ်နေဆိုရင်တော့လက်ဆက်မိဖို့နိုင်အောင်ခိမ့်နိုင်ရမှာပေါ့ဟောအဲ့ဒါလည်းခုတည်းကမထိနိုင်နေဘူးလေနေ့စဉ်လိုလိုလောက်မိရလည်းပြက်နေတော့မယ်ခုနေရာတိုင်းလိုလိုနေ့စဉ်လိုပြက်နေတော့မယ်လေအဲ့ကြတော့ဒီလိုမိပြက်နေတဲ့ပုံမျိုးနဲ့အကုန်လုံးစမ်းအားကဘလို့မှမြင့်တင်လို့လည်းရလာမှာမဟုတ်ဘူးလေအဲ့ဒီလိုအနေမျိုးတွေလည်းရှိတယ်နောက်တစ်ခါစီဝါရေးမှာပြင်ပြောင်းလဲလုပ်တယ်လို့နိုင်ငံရေးမှာလည်းလိုအပ်ချက်တွေပြင်ပြောင်းလဲရေးလုပ်ဖို့လိုတာပေါ့ဥမာနိုင်ငံသားကိုတင်ဖို့ရောင်းချတာတို့တင်သွင်းရောင်းချတာတို့မှာလွယ်ကူနဲ့လုပ်နိုင်စွာမရှိဘူးလေစီဝါရေးရဲ့ policy ကိုလည်းအကောင့်ထဲပေါ်တဲ့ဟာလည်းတော်တော်တိတ်မတွေ့ရတဲ့အာတွေ့ရနေတယ်လို့ပဲနိုင်ငံရေးရမယ်ပြင်ပြောင်းလဲရေးလုပ်တဲ့ဟာတွေပေါ့ဥပမာဆိုရင်ဒီလိုစီစီရန်နေရကတခြားလုံးအဖြတ်ခံလို့ပြက်နေတဲ့ဟာတွေကိုအဲ့ဒါတွေကိုပြင်းပြင်းစွာနဲ့ဒါတကယ်ကျော့ဆွေးရတစ်ခုရဲ့ကြောရိုးကြီးပဲလေဒီကြောရိုးကြီးကိုမြန်မြန်ဆန်ဆန်နဲ့လုပ်နိုင်အောင်ထိန်းသိမ်းအောင်လုပ်ဖို့ဆိုတဲ့ဟာကိုနိုင်ငံရေးပြင်ပြောင်းလဲရေးမလုပ်ရင်များတဲ့အပိုင်းတွေရှိတာပေါ့အဲ့ဒါတွေလည်းလုတ်တာကိုမကြည့်ရသေးတဲ့အတွက်ဖြည့်ပြောရင်တော့ဗျာလုတ်တာတိုင်းတာလေးကနှေးကွေးနေတယ်ပေါ့ဥမာဆိုရင်လည်း policy တစ်ခုချလိုက်တယ်ဆိုရင်လည်းအဲနောက်ဆုံးနမူနာပြောရမယ်ဆိုရင်ပေါ့ဗျာတကြံပိရဲ့ဆယ်ရလား9ရလားဆိုတာအခုဒီကိုလူတွေကကိုယ်တည်းတည်းမသိတဲ့ဟာမျိုးဖြစ်သွားတယ်ပေါ့လေကြောရင်တော့ကလန်ဒါထဲမှာသတ်မှတ်ပြီးသားဟာကို9ရဆိုပြီးတော့ပြုံးဆိုထုတ်လိုက်တယ်အခုလူတွေကကမောက်ကမာတွေဖြစ်ကုန်ကြတာပေါ့ဆိုတော့အဲ့လိုမျိုးမှလည်းအားနေချက်တွေကတွေ့နေရတာပေါ့ဒီနေရာတော့ဒီတွေကဆိုရင်ကြောင်းချမ်းမှုတွေလည်းရှိနေတာလည်းအမှန်ပဲလို့
ဒါတွေကတော့အခုဖြတ်တန်းခဲ့တဲ့ဘဏ္ဍာနှစ်အတွင်းနိုင်ငံခြားကုန်သွယ်ရေးမှာဒေါ်လာ4ဘီလီယံကျော်လုံငွေပြခဲ့မှုပါဝင်စီးပွားရေးမူဝါဒအားနည်းချက်တချို့ကိုတင်ပြခဲ့တာပါလုံငွေနဲ့တနစ်တာအတွင်းအစိုးရတည်လှုပ်ဆောင်ခဲ့တဲ့ပြည်ပြင်ပြောင်းလဲရေးတွေထဲမှာဆောက်လုပ်ရေးလုပ်သားတွေလမ်းဘေးဈေးသည်တွေကျူးကျော်တွေလို့အောက်ခြေလက်လုလက်စားတွေဘတ်စကားစီးပြည်သူတွေအပေါ်ထိခိုက်မှုကရက်ကြီးကြီးမားမားရှိခဲ့တဲ့အတွက်လာမယ့်နှစ်အတွင်းအလားတူပြည်သူ့ရေးရာမူဝါဒတွေချမှတ်ဖော်ဆောင်ရမှာထိုက်တင်တဲ့သင်ခန်းစာတွေရယူပြီးအမျိုးမြင်ရှိရှိတွက်ဆဖော်ဆောင်နိုင်စွမ်းရှိမှသာအကျက်တဲကြကအများပြည်သူတွေရဲ့ဘဝတွေပြောင်းလဲဖို့ဆိုတာလက်တွေ့အပြင်မျှော်လင့်နိုင်မယ်လို့လည်းလေးလာသူတွေကထောက်ပြကြပါရစေခင်ဗျာ